ဒီတစ်ပတ်မြန်မာအရေးဆွေးနွေးခန်းအစီအစဉ်မှာလက်ရှိတကမ္ဘာလုံးရင်ဆိုင်နေရတဲ့ COVID-19 ရောဂါပိုးအကူးဆက်ခံရမှုရှိမရှိဘယ်လိုဆန်းသက်စစ်ဆေးမှုတွေလုပ်ရတယ်ဆိုတာနဲ့ပတ်သက်ပြီးဆွေးနွေးထားပါတယ်။ American နိုင်ငံ UTMB Texas ဆစ်တက်သို့ Galveston မှာရှိတဲ့အနုဇီဝဗေဒဓာတ်ခွဲခန်းကဒေါက်တာဖြူမြတ်သွေးကို online ကနေမေးမြန်းထားတဲ့ပထမပိုင်းမှာယောဂါပိုးကူးဆက်မှုရှိမရှိဓာတ်ရိုက်ဆန်းသက်တဲ့နည်းကိုသိရပါမယ်။ကျမခင်မျိုးသက်ပ
ါ။အတက်ချင်းရဲ့သွေးအခုဘယ်မှာအလုပ်လုပ်နေတာပါလဲ
။အခုဟာကျတော့ University of Texas America Branch မှာဘောနော် Galveston Texas မှာဟာ Clinical Fellowship လုပ်နေတာပါ။ဟု
တ်ကဲ့ဒီမှာအတိတ်ကဘောနော်ဒီ COVID-19 patient တွေကို testing တွေလုပ်နေရတယ်လို့ကြားပါတယ်ဆိုတော့ဘယ်လောက်ကြာပါပြီလဲအဲ့လိုမျိုးဟိုစပြီးတော့เนาะလူနာတွေကိုစမ်းသပ်တာတွေ
ဘူးဆိုရင်တစ်လလောက်ရှိဘူးပေါ့เนา
ะတစ်လလောက်တွင်းမှာပေါ့เนาะလူနာပေါင်းဘယ်လောက်ကိုဒီစမ်းသပ်ပေးပါပြီလဲ
အဲတစ်လအတွင်းမှာ73ရက်က live စတဲ့အချိန်ကနေဒီနေ့အထိကဒီ UTMB တမရိုဒီ hospital campus စုစုပေါင်း၄ခုလုံးအပါဝင်ပေါ့နော်အဲဆိုရင်ဒီမှာပေါင်း2000ကျော်စမ်းသပ်ပြီးပါပြီ
ဟုတ်ကဲ
့ဒီနာနာ outpatient အကုန်ပါတယ်ပေါ့နော်
ဒီလူနာ2000ကျော်စမ်းသပ်တဲ့ဥစ္စာပေါ့နော်ဟိုဘလောက်မှာ positive ဘလောက် negative ဘလောက်တွေ့ပါလဲဒီ2000ကျော်စမ်းတဲ့ထဲမှာ
ဟို2000ကျော်မှာအခုဒီနေ့ date အထိကကြာတော့7% positive ရှိတယ်positive
rate ချီးရတော့เนาะโอเคပထမဆုံးဒီလူနာတွေနဲ့တွေ့တဲ့အခါမှာကို့အတွက်ပေါ့เนาะကို့မကူးထင်အောင်ဘလို့အကာအကွယ်တွေလုပ်လဲအရင်ပြောပြပေးပါဟု
တ်ဟိုတမကြတော့ဒီ laboratory ဘိုင်းရဖြစ်တဲ့ကြောင့်မလို့လူနာနဲ့တိုက်ရိုက်မတွေ့ဘူးဒါပေမဲ့လူနာရဲ့ sample ပေါ့เนาะ specimen နဲ့တွေ့တာပေါ့เนาะဆိုရင်ဒီပြောရမယ်ဆိုရင်တော့ front line မှာ specimen နဲ့တွေ့တယ် COVID-19virus ပါနိုင်တဲ့ specimen တွေအကုန်လုံးနဲ့တွေ့တာပေါ့နော်ဆိုတော့ဒီ laboratory guideline အတိုင်းတွားတယ်ဒီမှာဆိုလို့ရှိရင် lab မှာ standard protocol precaution အကြတော့ glove ဝတ်တယ် lab aid ဝတ်တယ်ဒါက standard precaution now ဒီ biosafety cabinet တွေဆိုတာရှိတယ် biosafety cabinet ဆိုတာကဒီ biosafety level 2 laboratory မှာထားရတယ် laboratory BSL2 လို့ခေါ်တယ်။ So BSL2 level ရှိတဲ့ biosafety cabinet ထဲမှာဒီ sample တွေကိုဟိုပါပေါ့နော်
ဆန်းတက်တာ
ဆန်းတက်ရတယ်၊ကင်ရတယ်အခွင့်အဲ့လိုမျိုးလုပ်ရတယ
်။ဒီ testing လုပ်တဲ့ဥစ္စာလေးပေါ့နော်နည်းလေးဘယ်နှစ်ခုလောက်ရှိလဲအရင်ပြောပြပေးပါ
။ So main နည်းလမ်းအကြတော့တစ်ခုပဲရှိတာပေါ့နော်တစ်ခုပဲဆိုတာကဒီvirus ရဲ့ nucleic acid ကိုသူ genetic material ပေါ့နော်အဲ့ဟာကိုသုံးပြီးတော့အဲ့ဟာကိုစမ်းသပ်ရတဲ့နီးဒီတနီးပဲရှိရဲဒါပေမဲ့ဒီနီးကဒီနီးကိုသုံးပြီးတော့ဒီ lab တွေကကိုတိုင်လောက်ကြ develop လုပ်တယ်လို့ခေါ်တာပေါ့နော် CDC က principle ကကြတော့ဒီနီးကိုပဲသုံးပြီးတော့ဆိုတော့နီးကတနီးတဲ့ပဲဒါပေမဲ့ဟိုဟာ form ကအမျိုးမျိုးပေါ့နော်ဟိုသူတို့အဲ့
နီးကိုသုံးရတဲ့ပုံစံ
ပုံစံပေါ့ပုံစံတွေကတော့အမျိုးမျိုးပေါ့နော
်ဟိုအခုလောလောဆယ်ပေါ့နော်ဒီလိုမျိုးတကယ်ဒီ COVID-19 ဖြစ်စေတဲ့ဒီယောဂါပိုးရှိမရှိပဲဓာတ်ရိုက်ဆန်းနေတာပေါ့နော
်ဟုတ်ကဲ့ဟိုပထမဆုံးသမလို့ဆန်းတာကတော့ဟိုအခုအဲတလာလုံးလုံးနီးပါက symptomatic ပေါ့နော်ဒီယောဂါလက္ခဏာရှိတဲ့လူနာတွေကိုပဲဆန်းရတာပေါ့နော်ဒီဆေးရုံတင်လာတဲ့လူနာပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင် outpatient clinic တွေကိုလာတယ်စိတ်ကနေကိုလာကြတဲ့လူနာတွေပဲဖြစ်ဖြစ် ER ကိုလာတယ် emergency ကိုလာတဲ့လူနာတွေပဲဖြစ်ဖြစ်ဟိုယောဂလက္ခဏာရှိတဲ့လူစမ်းတယ်ဒါမှမဟုတ်ဒီပြီးခဲ့တဲ့ Thursday ဒီတစ်ပတ်ကြာတဲ့ပရိသတ်ကြနေရာမှာစပြီးတော့ဒီ Texas မှာTexas ကလည်းနေရာတိုင်းမဟုတ်သေးဘူးဒီမြို့တချို့မှာပဲပြီးတော့ဒါမှမဟုတ်ဒီမြို့အပါဝင်အခုနေတဲ့မြို့အပါဝင်ဆေးရုံရှိတဲ့မြို့အပါဝင်ဆင်လောကလက္ခဏာရှိရလူရောမရှိရလူရောစမ်းသပ်ဖို့အတွက်ဖွင့်ပေးလိုက်ပြီပေါ့နော
်ဆိုတော့အဲ့ဒါဘာနမူနာတွေယူလဲဟိုတွေးနမူနာတို့ဘာလို့ပေါ့နော်ဘယ်နမူနာဘယ်နှမျိုးယူလဲအဲ့ဒါတွေဘယ်နေရာရဲ့ဟာတွေယူလဲပြောပြပေးပါ
ဟ ုတ်ကဲ့ဆိုဟာနမူနာတွေရကြတော့ဒီနှာခေါင်းကနေပြီးတော့ဟာခေါ်တာပေါ့နော်နေနေဆို frangial လို့ခေါ်တာပေါ့နော်နှာခေါင်းကနေပြီးတော့ဒီလုံးဝအတွင်းပိုင်းအထိပေါ့နော်အဲ့အလုံးဝဒီဟာဝါကွန်းတန်နဲ့အဆုံးထိထိုးရတယ်အဲ့ဟာကအဓိကယူရတယ်အဲ့ဟာကပဲ FDA ကနေပြီးတော့ approve လုပ်ထားတဲ့ဖွင့်ပြထားတဲ့အဲ့ဟိုဟာပေါ့နော်နမူနာပေါ့ဒါပေမဲ့တချို့ကကြတော့ဒီအာကောင်ကနေပြီးတော့လဲယူကြတယ်ဒါလဲဟို FDA ကနေပြီးတော့ထွင်းချက်နည်းနည်းပေးတာအဲ့နှစ်ခုပဲအတိတ်ကဒီဒီဟာကဟိုအစုတ်လမ်းကြောင်းရဲ့အပေါ်ပိုင်းလက္ခဏာကိုအပေါ်ပိုင်းနမူနာကိုပဲယူဖို့ရတယ်ပေါ့နော်အောက်ပိုင်းအတွက်ကိုကြတော့ FDA ရောက CDC ရောဖွင့်မပြုတာသေးဘူးဆိုတော့အဲ့အတွက်ကဟို data တွေလည်းမရှိသေးဘူးပေါ့နော်ဒါပေမဲ့အဲတချို့တွေ autopsy လို့ခေါ်တာပေါ့နော်လူသေးလို့အဲ့လိုမျိုးဟာခွဲပြီးတော့ဖွင့်ကြရလေပါတယ်တချို့တွေစစ်ကြရတဲ့ပါတယ်အမ positive တွေပါတယ်ရှိရဆိုတော့ data အနည်းများတော့ရှိဒါပေမဲ့ဒီ lab တွေမှာ testing လုပ်ဖို့အတွက်ကိုဥပဒေနဲ့မြည်ဖို့အတွက်ကိုအဲ့အသက်ရှူအဲ့လမ်းကြောင်းရဲ့အပေါ်ပိုင်းကိုပဲဒီယူကြပေါ့နော်နှာခေါင်းရဲ့ဗစက်ဆိုရင်ဟိုးအတွင်းဆုံးအာခေါင်းအတွင်းဆုံးရဲ့ညာတော့အဖြစ်ကနှာခေါင်းပဲယူကြရပေါ့နော
်ဟုတ်ကဲ့ဆိုတော့ဒီ sample နမူနာတွေကိုယူပြီးတော့ဒီစမ်းသပ်တယ်ပေါ့နော်စမ်းသပ်တဲ့အခါမှာကိုစမ်းသပ်တဲ့ဥစ္စာဟို test kits လို့ဒီအများတည်နေကြတယ်ပေါ့နော်စမ်းသပ်တဲ့ကိရိယာပေါ့ကိရိယာကဘလို့ဟာမျိုးတွေတုံးပါလဲအဲ့ဒါလေးနည်းနည်းရှင်းပြပေးပါဘလို့ပုံစံနဲ့စမ်းသပ်တယ်လဲပါညာနည်းနည်းရှင်းပြပေးပါ
ဟုတ်ဒီ test kit ဆိုတာကတကယ်တမ်းကျတော့ဒီ CDC ကနေပြီးတော့မှထုတ်ပေးလိုက်တာပေါ့နော်ဒီ CDC ကနေထုတ်ပြတဲ့ test kit ဆိုတာဒီ virus ရဲ့ nucleic acid ကို nucleic acid မှာအပိုင်းတွေမျိုးမျိုးရှိရပါတော့ဒီခေါင်းပိုင်းရှိမယ်ကိုယ်ပိုင်းရှိမယ်ပေါ့နော်အဲ့ခေါင်းရယ်ကိုယ်ရယ်ဒီ covid အတွက်ကိုလုံးဝ covid မှာထားပါတော့ anti ဆိုလို့ရှိရင် anti အတွက်ကိုဒီမျက်လုံးကပါအမှတ်သားရှိတယ်နောက်တစ်ခါလက်မှာအမှတ်သားရှိတယ်ဆိုရင်အဲ့ဟာနဲ့ကြိုက်တဲ့အမှတ်သားအတွက်ကိုလုံးဝထွင်ထားတဲ့ဒီ test kit ကို CDC ကနေအဲ့လိုမျိုးပေါ့ထုတ်ပေးတာပေါ့နော်အဲ့ဒါဟိုလက်တိုင်းကအဲ့ဒီ test kit ကို UN ဝယ်ဝယ်မွဲလို့ရှိရင်ဒါမဲ့အဲ့ဒီထုတ်ပေးထားတဲ့စံနမူနာဒီ genetic sequence လို့ခေါ်တဲ့ဒါအဲ့ဒါကိုလည်းထုတ်ပေးတယ်အကယ်၍ test kit မဝယ်လို့ရှိရင် CDC ကထုတ်ပေးတဲ့ test genetic sequence ကိုကိုယ့်အကူမှားလို့ရတယ်အဲ့လိုမျိုး company တွေကဒီလိုမျိုး nucleic acid ဟိုဟာတွေရောင်းတယ်ဒီ sequence တွေရောင်းတယ်ကွန်မဏီရနေမှာပြီးတော့အဲ့လိုမျိုးလောက်ချင်းလောက်အဲ့လိုမျိုးနဲ့တုံးပြီးတော့ဟိုစစ်ကြတယ်ပေါ့နော
်ဆိုတော့မြန်မာနိုင်ငံမှာဒီ COVID-19 ဟိုယောဂါပိုးရှိမရှိပေါ့နော် test kit တွေပထမအဦးဆုံးကမရကြဘူးမရကြတော့ American ကနေပြီးတော့အကူအညီပေးတယ်ပြောတယ်ဆိုတော့ဒီဓာတ်ခွဲစမ်းသပ်ခန်းတွေမှာအစအဆိုလို့ရှင်ဗမာပြည်မှာမစမ်းသပ်နိုင်လို့ထိုင်းကိုပို့ရတယ်ထိုင်းကိုပို့ပြီးတော့ဒီပေါ့နော်ဒီကတကယ်အကျမ်းမာရေးဌာနတွေရဲ့အတီးပြုချက်ရထားတဲ့ lab တွေကိုသွားပြီးတော့စစ်ရတယ်ပေါ့နော်အခုဗမာပြည်မှာစမ်းသပ်နိုင်ပြီဆိုတော့ဘလို့ပုံစံမျိုးတွေနဲ့ဟိုစမ်းသပ်တာတွေဟိုလုံရတာလည်းနည်းနည်းရှင်းပြပေးပါဟိုဟာပေါ့နော်လူဘိန်းတွေကအကုန်လုံးကဒီယောဂါရှိမရှိစမ်းသပ်ခြင်းနေလဲဆိုလို့ရှင်ဘလို့ပုံစံမျိုးတွေနဲ့စမ်းသပ်တဲ့ဘာညာဆိုတာသိအောင်နည်းနည်းရှင်းပြပေးပါ
ဟုတ်ကဲ့အခုသမီးအမြင်နဲ့ပြောရလို့ရှိရင်ပေါ့နော်ဒီဗမာပြည်ရောက်လာတဲ့ test kit ကအမေရိကန်ကနေပို့ပေးတာဖြစ်လို့ဆိုလို့ရှိရင် virus covid virus ရဲ့ဟို genetic material ကို nucleic acid လို့ခေါ်တာပေါ့နော်ဒီ genetic material ကိုဒီ sample ဒီနမူနာကနေပြီးတော့ကိုယ့်ရဲ့ဒီနှာခေါင်းနမူနာကနေပဲဖြစ်ဖြစ်အဲ့နေပြီးတော့ထုတ်တယ်ပေါ့နော်ထုတ်ပြီးတော့အဲ့ဟာနေပြီးတော့မှ virus genetic ဟိုရတယ်ရတယ်ဆိုလို့ရှိရင်စစုံကပြောရတဲ့ဒီ template လို့ခေါ်တာပေါ့နော်ဒီအမှတ်သား virus အမှတ်သားနဲ့ဒီနမူနာကနေထွက်လာတဲ့ virus ရဲ့အပိုင်းတွေနဲ့ဒီ virus home host ဒီ covid virus home host ဆိုတာကိုဟုတ်တယ်ဆိုလို့ရှိရင်ဒီလိုမျိုးသွားပူရမယ်ပေါ့နော်အဲ့ပူရတာကိုဒီဆက်ကနေပြီးတော့တစ်ခါဆက်ပေါ်မှာထည့်လိုက်ပြီးတော့တစ်ခါဆက်ကလည်းတစ်ခါဖတ်အောင်မယ်တစ်နာရီကြာပြီဖြစ်စီနှစ်နာရီကြာပြီဖြစ်စီဖတ်အောင်ဖတ်ပြီးတော့ထွက်လာတဲ့အဖြေကိုကြည့်တော့ okay ဒီမှာဒီခေါင်းပိုင်းကလည်းတူတယ်မျက်လုံးပိုင်းကလည်းတူတယ်တကအမှတ်သားပေါ့နော်ဒီ vibe ပိုင်းကလည်းတူတယ်ဆိုပြီးတော့အခုသုံးမျိုးဆို3မျိုး2မျိုးဆို1မျိုးတူတဲ့ဖတ်တဲ့ဆက်ကနေဖတ်လိုက်တဲ့အခါမှာထွက်လာတဲ့ဟာကို okay ဒါ positive ဖြစ်သွားပြီဆိုပြီးတော့အဲ့လိုမျိုးပေါ့နော်ဒါနောက်ခံဟိုပါပေါ့နော်ရေပူရသဘောပေါ့နော်ဟိုစမ်းသပ်တဲ့ဥစ္စာမှာတမီးအခုလိုမျိုးပြောတာကိုတဆင့်ချင်းစီကိုဟို automation လို့ခေါ်တာပေါ့နော်အမြန်လုပ်လို့ရတဲ့ဥစ္စာမှာသုံးတာလည်းဖြစ်နိုင်တယ်အမေရိကန်လူတာဆိုတော့ ဒါဆိုတာဒါမှလို့ရှိရင်အခုအမေရိကန်မှာလည်းကုမ္ပဏီတွေကလည်းအာတစ်ခုပြီးတစ်ခုဟို FDA အခွင့်ပြုချက်တွေရညာပြီ။ဒါကြတော့အဲ့မှာကုမ္ပဏီနှစ်ခုရှိတယ်။တစ်ခုကမိနစ်40နဲ့အဖြေထွက်တယ်ဒီနတ်သက်ဒီနည်းကိုပဲသုံးတာပေါ့နော်။အာ virus ကိုထုတ်တယ်ပြီးရင် virus ရဲ့ဒီ template လို့ခေါ်တဲ့လက္ခဏာနဲ့အာထိမထိဆိုတာဒီကဒီဆက်ဟိုလေးတသေးလေးပေါ့နော်။ဘူးလေးတသေးလေးကနေပြီးတော့မှထည့်ပြီးသူကလည်းသူအဲ့လိုမျိုးဟိုဆက်ကနေပြီးတော့မှထည့်လိုက်တယ်ထည့်လိုက်ပြီးတော့ဆက်ကနေပြီးတော့မှသူက reaction တွေအဲ့လိုမျိုးလုံဖြစ်နေပြီးတော့မှအဖြေကိုထုတ်တယ်။ဆိုတော့အဲ့ဟာကိုသုံးတာဖြစ်ပုံများတယ်ဒါပေမဲ့ဒီ principle ဒါနည်းလမ်းကိုပဲအခြေခံပြီးတော့ပေါ့နော်
အလိုမျိုးစမ်းသက်တဲ့ဟာမှာဟိုရင်မှားတာမှားယွင်းတာယာဂိုင်နှုန်းဘယ်လောက်ရှိနိုင်ပါလဲ
မှားယွင်းတဲ့ယာဂိုင်နှုန်းဆိုတာကတော့ယာဂိုင်နှုန်းအရပြောရလို့ရှိရင်ဒီတော်တော်များများကအကုန်လုံးကဒီ test တွေအကုန်လုံးကဟို validation လို့ခေါ်တာပေါ့နော် FDA တွေပါတယ်အာဒီ computer ရဖို့အတွက် validation ကိုအာလုံးဝရအောင်လုပ်တဲ့အတွက်ကြောင့်မလို့ 100% ကြီးဆိုမှန်တယ်လို့လည်းမပြောပြောလို့မရဘူးဆိုတော့ 98% လောက်တော့မှန်တယ်20 30လောက်ကိုကျွန်တော်တို့ဒီအဲ့လိုမျိုးဒီရှိသမျှဆက်တွေသုံးတဲ့ method တွေနီးနေနဲ့စမ်းကြည့်တာပေါ့နော်ဆိုတော့98% လောက် percent က98 99ရာခိုင်နှုန်းကအဖြေတူတူထွက်တယ်ဆိုတော့ကြံတဲ့ဥစ္စာကဒီဆက်ကဟို virus ရဲ့ဟိုအပေါ်မှာလည်းမူတည်တယ်အကယ်၍ sample မှာ virus ကအရန်နည်းနေတယ်ဆိုလို့ရှိရင်ထပါတော့သူတရားကအရန်ဖြားနေတဲ့လူနဲ့နည်းနည်းပဲဖြားတဲ့လူနဲ့နည်းနည်းပဲဖြားတဲ့လူဆိုရင်သူ့စီမှာ virus အရေးအတွက်ကနည်းနည်းပဲနည်းမယ်ပေါ့နော်အရန်ဖြားတဲ့လူကြတော့သူက virus အရေးအတွက်များမယ်ပေါ့နော်ဆိုတော့ virus အရေးအတွက်နည်းနေတဲ့လူစီကနေတော့တိုင်းလို့ရှိရင်အရန်ဟို sensitive ဖြစ်တဲ့ test ကနီးရကြတော့ဒီ positive လို့ထွက်ပေမဲ့နည်းနည်းလေး sensitivity နည်းနည်းလေးကျသွားတဲ့နီးပညာကကြတော့ negative လို့ထွက်ရင်ထွက်နိုင်တယ်နော်နော်ဒါကြတော့လေဒါလူနာရဲ့အခြေအနေပေါ်မှာလည်းမှုတည်ရပေါ့နော
်အဲ့တော့အများကြီးပေါ့နော်အကြောင်းချက်တွေအများကြီးလူနာပေါ်မှာလည်းမှုတည်တယ်ကောက်ယူတဲ့နမူနာပေါ့ရဲ့မှန်ကန်မှုတွေတိကျမှုတွေပေါ်မှာလည်းမှုတည်ပေါ့နော်
ဟုတ်ကဲ့